တရုတ်မျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုပြန်လည်ကဲထုတ်နိုင်ခဲ့ပြီးတဲ့နောက်သူဟာမြန်မာလူကုန်ကူးဂိုင်းကဖမ်းဆီးပြီးတော့လိမ့်လည်လှည့်ဖြားရောင်းစားခံခဲ့ရတာဖြစ်တယ်လို့ထိုင်းရဲချုပ်ကအတည်ပြုပြောဆိုလိုက်ပါတယ်ဒီသတင်းကို VOE သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင
်တရုတ်အမျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုတရုတ်လူမောင်ကိုဂိုင်းကထိုင်းနိုင်ငံမှာကြော်ညာလုပ်ငန်းတွေလုပ်ကင်ဖို့အတွက်ဆိုပြီးလိမ့်လည်ခေါ်ယူပြီးငှားရမ်းခဲ့ကြောင်းသူဟာလူကုန်ကူးတဲ့ဂိုင်းကိုရောက်သွားခဲ့ပြီးမှသူဟာရောင်းစားခံခဲ့ရကြောင်းသိခဲ့ရတာပါတရုတ်အမျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းဟာတရုတ်လူမောင်ကိုဂိုင်းကတားကောင်ဖြစ်ဖမ်းဆီးခံခဲ့ရတာဖြစ်တယ်ဆိုပြီးထိုင်းရဲချုပ်တက်ချိုင်းဖတ်တနီလာဘက်ကအခုလိုအတည်ပြုပြောကြားသွားခဲ့ပါတယ်
Recorded in the National Wild Life Center to blog what the Tamil casting got เดินทางมาจากประเทศไทยเพื่อจะผ่านไปยังประเทศเพื่อนบ้าน
ท้ายเยจุทัชไชปัตตานีลำบักกะตะยุกส่องชินชินหาตะยุกနိုင်ငံသားအချင်းချင်းလူကုန်ကူးတဲ့ဂိုင်းတွေကကြော်ညာလုပ်ငန်းလုပ်ဖို့လိမ့်လေဖျားယောင်းခံရပြီးအခုလိုမျိုးထိုင်းနိုင်ငံကိုလာရောက်ခဲ့တာဆိုပြီးရဲချုပ်ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားခဲ့ပါတယ်လူကုန်ကူးတဲ့ဂိုင်းတွေဟာသူ့ကိုတဝနာဘူမိလေစိတ်ကနေမဲဆောက်ထိခေါ်လာခဲ့ပြီးမဲဆောက်ကနေတဆင့်ကားနဲ့လာခေါ်ကမြန်မာဘက်ချမ်းကိုခေါ်ဆောင်သွားခဲ့တာလို့လဲဆိုပါရယ်ဘန်ကောက်မြို့ကိုရောက်ရှိလာတဲ့တရုတ်ဆောင်ရှင်ရှင်ကတော့အင်္ဂလိပ်ဘာသာနဲ့အခုလိုပြောဆိုသွားခဲ့ပါရယ
်be here and I can have the chance to go back to my country. I'm very appreciative.
အခုလိုမျိုးသူလွတ်မြောက်ပြီးသူ့ရဲ့တိုင်းပြည်ပြန်ခွင့်ရအောင်ကြိုးပမ်းပေးခဲ့တဲ့မိသားစုဝင်တွေနဲ့ထိုင်းဆိုရကိုကျေးဇူးတင်တဲ့အကြောင်းအင်္ဂလိပ်ဘာသာနဲ့ပြောဆိုသွားခဲ့တာပါ။တရုတ်ဆောင်ဝမ်ရှင်းဟာထိုင်းကိုမရောက်လာခင်မှာသူ့ရဲ့အမှုပညာလုပ်ငန်းအတွက်အွန်လိုင်းကနေထိုင်းကနာမည်ကြီးရုပ်ရှင်ကုမ္ပဏီဝက်ဘ်ဆိုက်ကိုဆက်သွယ်ခဲ့တာဖြစ်ပေမဲ့ဒီအွန်လိုင်းဝက်ဘ်ဆိုက်ရဲ့နာမည်ကိုတရုတ်ကြားဖြန့်ဂိုင်းတွေကနေနာမည်တူနဲ့ဖွင့်ပြီးတားကောင်ရှာနေခဲ့တာကိုသူမြန်မာပြည်ပကန်းရောက်မှသိခဲ့ရတယ်လို့ဆိုပါရယ်သူ့ကိုထိန်းချုပ်ပြီးအလုလုခိုင်းတဲ့နေရာမှာသူ့လိုအလိန်ခံရသူတွေအများအပြားတွေ့ခဲ့ရကြောင်းကိုလည်းဘန်ကောက်ကိုပြန်ရောက်ချိန်တရုတ်ဆောင်ဝမ်ရှင်းကိုတရားဝင်ပြုလုပ်ခွင့်ပေးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သူ့ကို call center online လိမ်လည်တဲ့လုပ်ငန်းတွေမှာလုပ်ကင်ဖို့ခိုင်းစေခံရတာမှန်ပေမဲ့သူကအလွန်ကြောက်နေတာကြောင့်သူတို့ခိုင်းတာကိုလည်းမလုပ်နိုင်ခဲ့ဘူးလို့လည်းလွတ်မြောက်လာတဲ့ဝမ်ရှင်းရဲ့ထွက်ဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တရုတ်ဆောင်ဝမ်ရှင်းရဲ့ဖြစ်ရကြောင့်ထိုင်းနိုင်ငံဟာနိုင်ငံတကာခရီးသွားတွေအတွက်အန္တရာယ်ရှိနေပြီဖြစ်လို့တရုတ်ကြားဖြန့်လိမ့်လေခိုင်းတွေကိုထိထိရောက်ရောက်အရေးယူပေးဖို့ကိုလည်းထိုင်းနိုင်ငံရဲ့အတိုက်ခံတွေကတောင်းဆိုနေကြပါတယ်။တရုတ်ဆောင်ဝမ်ရှင်းရဲ့အမှုနဲ့ပတ်သက်ပြီးဆက်နွယ်နေတဲ့လူကုန်ကူးတဲ့ခိုင်းတွေကိုတရုတ်နဲ့ထိုင်းအနာပိုင်တွေပူးပေါင်းစုံစမ်းစစ်ဆေးအရေးယူဖို့ပြင်ဆင်နေပြီလို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။